နယူးဇီလန်နိုင်ငံ Christchurch မြို့ဘလီဝုဒ်ကျောင်းဆက်ခုမှာဖြစ်ပေါ်ခဲ့တဲ့တိုက်ခတ်မှုမှာတေဆုံးခဲ့ရတဲ့90ရဲ့ရုပ်လောင်းတွေကိုသက်ဆိုင်ရာမိသားစုတွေကအာဏာပိုင်ကစတင်ဆွဲပြောင်းပေးနေပါပြီ။တေဆုံးသူအလုံးကိုရင်ခွဲဆစ်ဆဲမှုတွေပြီးကြီးပြီးဖြစ်ပေမဲ့12ဦးကသာတရားဝင်အတည်ပြုနိုင်သေးကြောင်းနဲ့အဲ့ဒီထဲက6ဦးကိုသူတို့မိသားစုတွေကိုဆွဲပြောင်းပေးခဲ့တယ်လို့ရှင်းကပြောပါတယ်။အလောင်းတွေဘသူဘဲဝါဆိုတာအတည်ပြုဖို့အတွက်လက်တွေမှာတိတ်မလွယ်လှသေးဘူးလို့အင်္ဂလန်နဲ့ Christchurch ရဲ့ရဲရဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တေဆုံးသူရဲ့နာမည်ကိုတရားဝင်မကြေညာသေးပေမဲ့ကျွန်တော်ရထားတဲ့ဆင်းကိုတော့သက်ဆိုင်ရာဆွေမျိုးရင်းစီကိုပေးခဲ့တာပါ။အစ္စလမ်ဘာသာထုံးနှံဆင်လာရတေဆုံးလူရုပ်အလောင်းကိုတက်နိုင်လို့24နိုင်ကျင်းတန့်ဆင်ပြီးဆုံးနိုင်တဲ့အစောဆုံးမြင်မြုပ်ပေးရတာဖြစ်ပါတယ်။မြင်မမြုပ်ခင်တေဆုံးကျော်ခန္ဓာကိုယ်တန့်ဆင်ပေးဖို့ဩစတြေးလျနိုင်ငံကလာရောက်သူတချို့ပေါင်းဝင်စစ်တနောက်ဝင်တန်းအယောက်60လောက်ကအကူအညီပေးနေတာပါ။တချို့နဲ့မှာပဲဒီပလီနှစ်ခုတိုက်ခိုက်မှုအတွင်းဝတ်ပြုသူအယောက်50တက်ဖြတ်မှုနဲ့တရားဆက်ဆုပ်ခန်းနဲ့တမတ်တမားရဲ့အမိကိုမခေါ်ဖို့အတွက်နယူးဇီလန်ဝန်ကြီးချုပ်ကသူ့ရဲ့အမတ်တွေကိုတိုက်တွန်းလိုက်ပါတယ်။